이해를 했다면 물론 사양을 자. 다음에 다음에 오게 공룡이 한 번 공룡이 와줘 공룡이 와. 야들아 이제 다음에 이제 다음에.
2024ခုနှစ်ဒီဇင်ဘာလ20ရက်နေ့ဒီနေ့လေ12နာရီချိန်မှာအမ်းမျိုးအခြေစိုက်ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပ်ပခတစ်ခုလုံးကိုဟိုကျွန်တော်တို့အာရခတပ်တော်ကဟိုအပိသသိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်နပ်ပခရဲ့ဒူးတိုင်မှုဗိုလ်မှူးချုပ်တောင်းထွန်းနဲ့ဒီနပ်ပခရဲ့တိုင်းစစ်ဦးစီးဗိုလ်မှူးချုပ်ကြိုကြိုတန်းတို့ကိုလည်းပဲဟိုဖမ်းဆီးရမိထားပြီဖြစ်ပါတယ်ဟိုတချို့ထွက်ပြေးလွတ်မြောက်နေတဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလည်းဟိုလိုက်လံရှေမုံဖမ်းဆီးလျက်ရှိပါတယ်။ဟိုဒါကြောင့်မို့လို့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့ဒီအမ်းမျိုးနေတစ်ခုလုံးကိုအာကျွန်တော်တို့အာရခတပ်တော်ကဟိုအပိသတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်။
ဒီလိုစစ်တပ်ရဲ့တမိုင်းတစ်ချောက်ပေါ့နော်ဒါစစ်တပ်တမိုင်းတစ်ချောက်ဆိုတိုင်းစစ်ဌာနချုပ်အဆင့်ကိုနှစ်ခုမြောက်ကိုအချိန်တိုတွင်းမှာဒါထီကိုဒါဆုံးချုံလာတာပေါ့နော်အဲ့တော့ဒီလိုတိုင်းစစ်ဌာနချုပ်တွေဆိုတာကကျွန်တော်တို့ဒီစစ်တပ်မှာဆိုရင်တော့စစ်နယ်ဝင်းအစ်စ်ပေါ့နော်စစ်နယ်ဝင်းစစ်စစ်ဒေသတစ်ခုလုံးကိုစစ်ဧရိယာတစ်ခုလုံးကိုဒါစီမံကုကဲရတဲ့အကြီးဆုံးစစ်ဌာနချုပ်တွေဖြစ်ပါတယ်အဲ့တော့တိုင်းစစ်ဌာနကျွန်တော်တို့ဒီစစ်တပ်ထဲမှာဆိုရင်တော့ပေါ့နော်ဟုတ်လားဒီဒီကွန်မန်ဘောနော်ဒီအဲတရင်ပြီးရင်အဲတိုင်းစစ်ဌာနချုပ်ပြီးရင်အဲတမရောဟိုဟာဘောနော်ဒီတရင်မူတိုင်းမူအဲတမရောကာကွယ်စည်းချုပ်ဘောဒီ level 3ဟွာကတာလဲစစ်တပ်တစ်ခုလုံးမှာအဲစီမံရေးစီရေးတရားစီရင်ရေးကိုကန့်ခွဲနိုင်တဲ့အာဏာရှိတဲ့အရေးပါတဲ့အရေးကြီးဆုံးအဆင့်အလွှာ3ခုပေါ့နော်အဲ့တော့ဒီလိုအရေးကြီးတဲ့စစ်နယ်ဝင်းတစ်ခုထားအာကျွန်တော်ဆုံးချုံရတယ်ဆိုတာဒါစစ်တပ်အတွက်ကိုဒါစစ်တပ်ရဲ့စီရေးရှိနေပြုကွဲနေမှုတွေအားနေနေမှုကိုကျွန်တော်တို့ထပ်ပြီးတော့အလှည့်ရမြန်တာတဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရပါတယ
်တစ်ဖက်မှာကျတော့ဟိုစစ်ကောင်စီရပါတော့အခုချိန်ထိသူတို့မှာကဟိုလေတက်ရှိသေးတာပေါ့နော်သူတို့လေချောင်းကနေလေသူတို့ပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေတာတွေလည်းရှိတယ်ဆိုတော့ဒီလေချောင်းတိုက်ခိုက်မှုတွေရှိနေရတဲ့အတန်းအခုရခိုင်မှာဆိုလို့ရှိရင်ပေါ့နော်ဟိုစစ်ကောင်စီဘက်ကအာသူတို့ရဲ့တကယ်အခြေစိုက်စခန်းကြီးဟိုသူတို့ဆုံးရှုံးလက်လွတ်လိုက်ရတာတွေကဘာကြောင့်လဲရှင်အ
ဲတကယ်တော့ဒီစစ်ကောင်စီတပ်မှာအခြေမှအမပြောသွားလို့ပေါ့နော်ဒါလေတက်ဆိုလဲအင်မတန်မှကိုအာကြီးတဲ့အနေထားဒီချိန်နေတယ်အဲလက်လက်ကြီးအမြောက်ဟောင်းဝင်းစားလက်ဒုံးတွေရည်တဲ့တင်မိုးတွေအများအပြားကိုပိုင်ဆိုင်ထားတဲ့အဲလက်နဲ့အင်အားတောက်တင်းနဲ့အဲစစ်တပ်တခုဆိုတော့ကျွန်တော်တို့ဒါလက်ခံပါတယ်သို့တော့တကယ်အရေးပါတဲ့မြေပြင်မတိစစ်စင်ရေးဒီမှာအထူးကတိုက်ပွဲဝင်ရတဲ့အောက်ခြေခြေလင်းစစ်တီတွေအောက်ခြေတက်တွေတက်အများစုတွေမှာကျတော့ဟိုဟာပေါ့နော်စိတ်တက်ခံချက်တွေကအပေါ်ပြီးတော့ဟိုဟိုဟာအချိနဲ့ပျက်စီးနေပေါ့ဒါကိုသူတို့လုံးဝမကူစားနိုင်ဘူးဒီနဘကအမ်းမှာအချိတဲ့ဒီလက်နက်ချတဲ့အဲစစ်တီတွေအလံပြတော်စစ်တီကိုကျွန်တော်တို့ခါမှာသူတို့တွေမှာအောင်စိတ်လုံးဝပျောက်ပေါ့နော်တိုက်လို့ခိုက်စိတ်ပျောက်နေအောင်စိတ်မချတော့တဲ့ဟိုလူရုပ်မပြီးတော့တဲ့စသားတွေကိုကျွန်တော်မြင်ရတယ်ဒီလိုတိုက်လို့ခိုက်စရာမရှိပေမဲ့လို့ဘာလို့စစ်သားတွေကလက်နဲ့အတွဲကူမချဘဲနဲ့အထဲမှာတင်ခံနေဆိုသူတို့ကအကြောက်တရားနဲ့အကြာကြီးအချိန်ကြာကြီးရှင်တန်ရက်တိခေရတဲ့အနေထားကြည့်တယ်သူတို့မှအနီးမှာရှိတဲ့တက်မှုတွေအထက်ရာရှိတွေကအတင်းကျပ်ဖိအားပေးပြီးအသေးခံပြီးတိုက်ခိုက်နေတဲ့အခါမှာသူတို့ယုံထွက်နိုင်မှုခက်လို့ဒီအကြောက်တရားကိုမလွန်ဆန်နိုင်လို့တော့လည်းသူတို့ဟိုလက်နဲ့ခံပြီးတော့အထဲမှာခုခံနေရတယ်တကယ်တော့သူတို့မှတိုက်ပွဲဝင်လို့ဆိုဝဲ2 5ပေါ့ပြောလို့ရမလားအဲ့လိုမျိုးစိတ်တွေမရှိဘူးအောင်စိတ်တွေသူတို့ပျောက်ဆုံးနေပြီပေါ့နော်
အရကတ်တော် A ရဲ့ဒီထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လေဒူတိုင်းမှုဒီပုံမှုချုပ်တောင်းထွန်းတို့နောက်တိုင်းဦးစီးချုပ်ပုံမှုချုပ်ကြော်ကြော်တန်းတို့ပေါ့နော်နောက်တစ်ခါစစ်စီရေးဒီကွက်ကဲရေးမှုပုံမှုချုပ်သူရင်ထွန်းတို့ပေါ့လေဒီလိုတကယ်ဟိုတက်မှာအဓိကတာဝန်ရှိတဲ့သူတွေကိုသူတို့ဟိုလက်ရအောင်ဖန်ဆီးထားတဲ့ပုံတွေပေါ့နော်ဒါတွေကိုသူတို့ထုတ်ပြန်တဲ့ခါကျတော့အဲ့လိုမျိုးတကယ်ဒီအဲ့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှာအဓိကတာဝန်ရှိသူတွေကိုလက်ရဖမ်းဆီးလိုက်တဲ့အခြေအနေကစစ်တပ်ကိုဘလို့ရိုက်ခတ်မှုတွေရှိမလဲရှင
်။အဲဒီလိုမျိုးဒီမြေပြင်မှာဥစည်းနေရတဲ့တမူးကြီးတွေကိုအကုန်လုံးကိုဒါလက်ရထင်းဖမ်းဆီးခံရတယ်စစ်သုံးမှတ်နေပြီးဖမ်းဆီးခံရတဲ့အတွက်ဒါအဲစစ်ကောင်စီတပ်တွေမှာတော့နောက်ထပ်ကြီးမားတဲ့ အဲထုနှစ်ချက်စစ်တပ်ပိုင်ဆိုင်ရာထုနှစ်ချက်တခုတူလေကျွန်တော်တို့ပြောလို့ရနိုင်ပါတယ်ပေါ့နော်အချိန်မှာတော့ဒီလိုတိုင်းစစ်တနာချုပ်ဒီတမာတွေတရင်တွေအဲအတွေ့အကြုံဒီအခုပေါ့နော်ဒီဆုံချုံလာတဲ့လက်လွတ်လာတဲ့ခါမှာစစ်တပ်ထဲမှာဒီစီရေးပိုင်းအရာစစ်တပ်ပိုင်ဆိုင်ရာကြီးမားတဲ့ထုနှစ်ချက်ဒီကျွန်တော်တို့ကြီးကြီးမားမားဖြစ်စေခဲ့တဲ့အဲ့ဒီအပြင်ကိုအခုလိုမျိုးမြေပြင်တက်မှုတွေကိုပါအခုဆိုရင်ကျွန်တော်တို့ရခိုင်မှာဆိုဟုတ်လားကြောက်တော်ဆက်ခါမှုဟုတ်လားကြောက်တော်ကြတဲ့ဆက်ခါမှုဖန်ခံရတယ်ဟုတ်လားကျွန်တော်တို့ပလဝါမှာအသိခံရတယ်ပလဝါစီမှုဟုတ်လားကျွန်တော်တို့ဆက်ခါစကူမှုဗိုလ်ချုပ်စုမျိုးစုပျောက်ဆုံးသွားတယ်အဲနောက်တစ်ခုကျွန်တော်တို့တမတတတမမှုကျွန်တော်တို့အသေးဖန်စီခံရတယ်အခုဆိုရင်ဒီနာခကန်ကဗိုလ်ချုပ်သူတွေထုံးအရှင်လက်ရဖန်စီခံရတယ်အခုနာပခကြတယ်တိုင်းဒူတိုင်းမှုတဲ့တိုင်းဦးစီဗိုလ်ချုပ်ဒါအချင်းဖန်စီခံရတယ်ဒီလိုမျိုးတင်ရင်ကြရင်တင်မှုတွေဖန်ခံရတယ်အဲတမတွေကြရင်တမမှုတွေဖန်ခံရတယ်တိုင်းတွေကြရင်တိုင်းအကြီးဆုံးတွေဖန်ခံရတယ်ဒီလိုမျိုးဟိုဒီစစ်မြေပြတ်တမှုအဆင့်တွေကိုတော့မှနောက်ဆုံးအချိန်တွေမှာအဲကယ်ထုတ်နိုင်ခြင်းမရှိဘဲနဲ့အဲဒီတုံလိုင်းအရာစုတွေမှာအချင်းစစ်တုံးမဲ့ဖန်စီခံရတယ်ဆိုတော့ဒီအချိန်တွေဟာကျွန်တော်တို့အဲစစ်တပ်ရဲ့အဲမြေပြတ်တမှုလက်ပြကြမှာအရာကြီးတွေကြမှာတော့ကြီးမားတဲ့ချင်းချောင်းမှုဟိုတုံ့လို့မှုတွေဖြစ်စီတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်အဲကြတော့ဟိုဒီအရှင်ကြီးကဘာအုံမြင်ရလဲဆိုတော့စစ်ကောင်းဆောင်ဟာဒီအောက်ခြေအရာရှိစစ်တီဟိုအသေးပဲခံခိုင်းနေတာသူ့အတွက်အသေးပဲခံခိုင်းနေတာလုံလောက်တဲ့အကူအညီပံ့ပိုးမှုလည်းမရှိဘူးနောက်ဆုံးအချိန်ကြီးကြောက်လဲဟိုခုရဲပဲကဲထုတ်နိုင်စွမ်းလည်းမရှိဘူးကဲထုတ်လို့ဆိုလည်းမရှိဘူးဟုတ်လားဒီအကြတော့ဒီတစ်ဖက်မှာကြတော့ဟုတ်လားအောက်ချီမှာကျတော့ဟုတ်လားနောက်ဆုံးချိန်ထိဟုတ်လားရိတ်ခပ်ပြက်ရေပြက်နဲ့သူ့အတွက်အသေးခံနေရပြီမယ်လို့ဒီစစ်ပွဲတွေကိုဟိုဒီစစ်အာဏာသိမ်းမှုကိုလှုပ်ဆောင်ခဲ့တဲ့ဒီတာဝန်ရှိတဲ့စစ်ကောင်းဆောင်တော့နေပြည်တော်မှာတမာရပဲပွဲတွေတက်လိုက်အခမ်းအနားတွေလှုပ်လိုက်ဒီချိန်တွေကိုမြင်ရတယ်အဲကျတော့ဟုတ်လားဒီလိုမျိုးအနေအထားတွေကိုမြင်ရတဲ့အခါမှာလည်းကျွန်တော်တို့တက်အောက်ချီတမှုကြီးတွေတမမှုဟိုစခမှုတွေလည်းပြင်ပါလေဒီချင်းတွေမြင်ရတဲ့အခါမှာအတော်လေးကိုကျွန်တော်တို့ဟိုတက်တွင်းမကျင်းနေမှုအနေထားတွေရက်ခတ်မှုတွေရှိလာနိုင်တယ်လို့ကျွန်တော်တို့မြင်ရတယ်နောက်တစ်ခုကတော့သူတို့အလှအတွေအထီးကိုဟုတ်လားတုံလို့ချောက်ဒီရင်ဆိုင်နေတဲ့စစ်ဟာသူတို့ရဲ့လုံခြုံရေးအနာဂတ်ကိုပါအချင်းချောက်ခါလာအချင်းချောက်လာနေပြီရက်ခတ်လာနေပြီဆိုတော့သူတို့ထိတွေ့ခံထားတာပြီလို့ကျွန်တော်မြင်ရတယ
်ဒီနေရာမှာအထူးသဖြင့်ဒီမောင်းတော့ဘက်မှာဖန်စီခံလာရတဲ့ဒီပုံမှုချုပ်သူရိန်ထွန်းဟာဆိုလို့ရှိရင်အခုဒီရခိုင်မှာလူမျိုးရေးကိစ္စတွေပေါ့နော်အဲပဋိပက္ခတွေပို့ပြီးတော့ဖြစ်လာအောင်အထူးသဖြင့်ဒီစစ်မှုထမ်းဥပဒေကိုသုံးပြီးတော့အဲဒီရိုဟင်ဂျာတွေကိုအတင်းအာဓမစစ်သားစုဆောင်းနေပေါ့နော်အဲဒီ AAO ပြန်တိုက်ဖို့အာရခတက်တော်ပြန်တိုက်ဖို့ဆိုတဲ့ဟာမျိုးဆွဆွဲချက်တွေရှိနေတဲ့ခါကျတော့အခုဒီပုံမှုချုပ်သူရိန်ထွန်းကိုဖမ်းလိုက်တဲ့ခါမှာအခုရခိုင်မှာရှိနေတဲ့ဒီလူမျိုးရေးဖြစ်လာမယ်ပဋိပက္ခတွေပေါ့နော်ဟိုဒီကိစ္စတွေကပြေလည်သွားမယ်လို့ရောယူဆလို့ရလားရှင
်အဲပေါ့နော်ဒီကျွန်တော်တို့ဒီလိုအဓိကတာဝန်ရှိတဲ့လူဒီကိုဖန်ဆီးရမယ့်အဲဖန်ဆီးရမယ့်တခုတည်းနဲ့တော့အဲပြေလည်သွားဖို့လို့ဆိုတော့ကျွန်တော်တို့ပြောလို့မရဘူးဒါပေမဲ့လို့အဲဒီအတွက်အတရားမျှတမှုတွေဒီဖြစ်စဉ်အကြောင်းရင်းတွေကိုတော့အဲဖော်ထုတ်နိုင်မှုစစ်ဆေးနိုင်မှုမှာတော့အများကြီးအထောက်ကူအပံပိုးဖြစ်စေနိုင်မယ်လို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်။အဲဘာလို့လဲဆိုတော့ဒီဟုတ်လားဒီဘုံမှုချုပ်သူရင်ထွန်းဟာဒီရခိုင်မြောက်ပိုင်းပေါ့နော်ဘူးတောင်မောင်တုံးမှာဟုတ်လားဒီတိုက်ပွဲတွေကျပြန့်လာတဲ့အခါမှာဒီဒေတာကန်ရိုဝင်ဂျာတွေကိုဒါစစ်မှုထမ်းခေါ်ဆောင်တာစီတီချင်းတာလက်နဲ့တက်ဆင်ပြီးတာပြီးရင်ဒေတာကန်ရခိုင်လူမျိုးကွန်မြူနတီကြောင့်မှပဋိပက္ခတွေဖန်တီးခဲ့တာရခိုင်ရွာတွေမိချုပ်ဖျက်ဆီးခံရတာဒီလိုမျိုးလူမျိုးရေးပဋိပက္ခဖြစ်စဉ်တွေမှာတော့အဓိကတာဝန်ရှိတဲ့သူတယောက်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ပေါ့နော်ရခိုင်မြောက်ပိုင်းမှာအဓိကကြတဲ့အကြီးဆုံးစစ်ဘက်တာဝန်ရှိတယောက်ကိုဒါလက်ရဖန်ဆီးမိထားတဲ့အခါမှာအေအင်းနေလဲသူ့ကိုကျွန်တော်တို့စနစ်တကျစစ်ဆေးဖို့ထုတ်ပြီးတော့လိုးစလိုဆက်လက်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်ဟုတ်လားအဲမြောက်ပိုင်းမှာဖြစ်နေတဲ့လူမျိုးပဋိပက္ခတွေမှာအဓိကစစ်တပ်အနေနဲ့ဘယ်လိုမျိုးဒီလူမျိုးပြည်ကွက်ဖြစ်အောင်ပေါ်ဆောင်ခဲ့တာရှိလေဒီကြီးရောမိရှုဖြစ်သိမှုစီရောက်သူကဘယ်လိုမျိုးကျူးလွန်ခဲ့တာရှိတယ်ဆိုတာဟာကိုအေဒီနေကစနေကြဖော်ထုတ်ပြီးတော့ဖြစ်စဉ်မှန်တွေကိုကျွန်တော်တို့ပြည်သူလူထုကိုအများပြည်သူသိအောင်ထုတ်ပေါ်လာတာလည်းခြိတာနိုင်တယ်နောက်တစ်ချက်ကဒီဟာနိုင်ငံတကာရာဇဝတ်မှုဟိုဘောနော်နေပေရီတီပါထုတ်ဖို့လိုအပ်တယ်ဆိုလဲကျွန်တော်ထင်တယ်အေအေကဒါတွေလဲ ICC တို့လိုနိုင်ငံတကာဒီဖွဲ့စည်းနေချိတ်ဆက်ပြီးတော့လုံဆောင်တော်များကြီးလည်းခြိတာနိုင်လိမ့်မယ်လို့ကျွန်တော်တို့ယူဆတယ်ဗောနော
်ဒီအာရကတက်တော်ရဲ့ဟိုစီရေးစွမ်းရည်ဗောနော်အဲ့ဒီမှာအထူးသဖြင့်ဒီမောင်းတော်မှာရှိတဲ့နာမမောင်းတော်မှာရှိတဲ့ဒီနာခခ ငါးစခန်းကိုသူတို့ဟိုတိုက်တဲ့နေရာမှာပေါ့နော်အချိန်6လလောက်ကြာခဲ့တယ်တခါနောက်ဟိုဒီ A ရဲ့ထုတ်ပြန်တဲ့ဗီဒီယိုတွေထဲမှာဆိုလို့ရှိရင်လည်းသူတို့မြေအောက်ကနေပြီးတော့သူတို့ဖောက်ယူခဲ့တယ်ဒါမျိုးတွေပေါ့နောက်ပြီးတော့တခါသူတို့ဒီစစ်ကောင်စီတက်တီတဲ့ကနေပြီးတော့ရတဲ့လက်နက်တွေနဲ့ပြန်ပြီးတော့သူတို့ဟိုတိုက်တာတွေလည်းတွေ့ရတဲ့ခါကျတော့ A ရဲ့စစ်ရေးစွမ်းရည်ရောဘလို့သုံးသက်လဲရှင်
ဒီနေရာမှာတော့ကျွန်တော်တို့ဒါ A ရဲ့ဟိုဟိုအလောဘယ်လိုစီးဆွေးရေးရဲ့စီးအောင်ပွဲတွေကျင်းသုံးသွားတဲ့ဟာတွေကတော့ကျွန်တော်တို့တော်တော်လေးကိုအတော်လိုင်းအင်အားစုတွေကြာမှာပေါ့စီးရေးလေးလာသုံးသက်တွေကြာမှာလေတော်တော်လေးကိုဒါအထူးပြောစရာဖြစ်ခဲ့တယ်ပေါ့နော်အများကြီးလည်းမြင်သားခဲ့တယ်ပေါ့တော့နောက်တစ်ချက်ကဒီ A ဒီအာရကတတော်မှာလည်းဟလာတက်မှုဟိုတသားအဆင့်ဆင့်ဟုတ်လားဒီစီလုံးဟိုရေဝင်ပြတ်သားမှုစီလုံးမှုတတွေးတသမိတ်ဘောနစစ်တက်ပြီးသားမှုပေါ့နော်ပြီးရင်စင်နီးပြူဟာကျင့်သုံးမှန်ကန်မှုပြီးခေါင်းဆောင်မှုအဆင့်ဆင့်ရဲ့စီမံခွဲခဲမှုနီးပြူဟာတွေကဒါတော်တော်လေးကိုကျွန်တော်တို့ဟိုဟိုအတိမပြုလေးသားတော့လေးသားဖွေရလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ1027မစခဲ့ဘူးเนาะကျွန်တော်ထင်တယ်2023နှောင်းပိုင်းတော့ဖြစ်မှထင်တယ်အာရခတ်တတော်ဟာကျွန်တော်တို့ဒီကြောက်တော်ကိုသူတို့မြို့သိန်းစစ်ပထမဆုံးဆင်နွှဲတယ်ပေါ့เนาะဆင်နွှဲတဲ့အခါမှာမြို့တွေကိုသူတို့ဝင်စီးမိတယ်ရဲစခန်းတွေပါတယ်ထိန်းချုပ်နိုင်တဲ့အနေအထားတွေဖြစ်ခဲ့တယ်တို့ပေမဲ့လည်းဟလာအဲ့လိုအချိန်တိုတွင်းမှာပဲဒီစစ်ကောင်စီဘက်ကရေတပ်တွေအင်အားတွေထပ်ဖြည့်ပြီးတော့ရေတပ်ဒီတပ်နဲ့ဝိုင်းပြန်ပြီးထိုးစစ်ဆင်တဲ့အခါမှာဒီအဲ့ဟိုကကြောက်တော်မျိုးကတော်တော်လေးကိုသူတို့မထိန်းချုပ်နိုင်တဲ့အဖြစ်ကိုကြောက်တော်မျိုးကတော်တော်လေးပြည်သူလူထုတွေထိနာခဲ့တဲ့ဖြစ်ရပ်ကိုသူတို့တွေးခဲ့တယ်ပေါ့နော်အဲ့လိုအမျိုးအခြေအနေမျိုးတွေရင်ဆိုင်တဲ့ခါမှာအာရကတ်ဒီ A စစ်ဘက်ခေါင်းဆောင်တွေဟာဒီအခြေအနေကိုသူတို့ချက်ချင်းပြန်သုံးသပ်တယ်သူတို့ဘယ်ဟာတွေ့ရတာလဲဘလို့မှားတာလဲပြီးရင်ဘလို့စနီးဖြူဟာကိုပြောင်းလဲကျင့်သုံးဖို့လိုအပ်လဲဆိုတော့သူတို့ချစ်ရအတွေ့အကြုံကိုသင်ခန်းစာကိုချက်ချင်းဖော်ထုတ်ပြီးတော့ပြောင်းလဲကျင့်သုံးနိုင်တယ်လို့ကျွန်တော်တို့ပြောလို့ရနိုင်တယ်ပေါ့နော်အဲ့တော့ဒီကနေ့ရခိုင်ဒီမှာရချင်းနေတဲ့အရခတ်တို့အောင်ပွဲဟာဒီပေါ်တော့ဒီအရခတ်ဒီအေတက်ဖွဲ့ဝင်တွေရဲ့ဟဲ့လားအစုံတော့ကျွန်တော်အချိန်မှပြောတော့ရဲဝင်းပြတ်သားမှုစနေပြူဟာမှန်ကန်မှုပေါင်းအော်ဟာပေါ်တော့အထောက်အမိန်နာခံမှုစနစ်ကျနာမှုပေါ့နော်ဒါတွေကအဓိကကြားတယ်လို့ကျွန်တော်တို့ပြောလို့နောက်တစ်ချက်ကတော့ဟဲ့လားအရခတ်ဒီအေတက်အပြင်ဒီအေအနေနဲ့ပေါ့နော်ဒီရခိုင်ပြည်သူလူထုတရဲ့လုံးရဲ့အားပေးထောက်ခံမှုအပြည့်အဝရရှိခြင်းကလည်းအဲဒါအကြီးကြီးတဲ့အခန်းကဏ္ဍမှာအပါလဲလို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ်